ဟုတ်ကဲ့ရှင်ဒီတာဝန်လွှဲပြောင်းရေးကိစ္စတွေအတွက်ပေါ့လေဝန်ကြီးတို့နဲ့ NLD ဘက်ကတာဝန်ရှိတဲ့သူတွေနဲ့ဒီ March လထဲမှာတွေ့မယ်ဆိုတော့ဟိုဘယ်တော့လောက်ထပ်ပြီးတွေ့ဖို့အစီအစဉ်ထားတာမျိုးရှိပါလဲရှင
်နောက်ဆုံးချိန်တွေ့တော့ကျွန်တော်တို့ကကျွန်တော်တို့လုပ်မဲ့တာဝန်လွှဲပြောင်းခြင်းပေါ့တမန်တာဝန်လွှဲပြောင်းခြင်းအခမ်းအနားကိုကျွန်တော်အစုပ်ကြည့်တယ်နေလုံခဲ့တဲ့တည့်နှစ်ကတော့ဦးဝင်းထိန်တို့ဘက်ကသူတို့လုပ်ချင်တဲ့ပုံစံလေးကိုပြန်ပြီးတော့စာနဲ့ပေးပို့လာတယ်အဲ့ဒီပုံမူတည်တော့ကျွန်တော်တို့ရဲ့တုံ့ပြန်ချက်ကိုကျွန်တော်စာနဲ့ပြန်ပို့ထားတယ်အဲ့အဲ့ဘော်မူဒီမှာကျွန်တော်တွေ့ဖို့ရုပ်ကိုပြန်ရှင်းရလိမ့်မယ်ရှင်
။ဟုတ်ကဲ့။တာဝန်လွှဲပြောင်းခြင်းအခမ်းအနားကိုဒီသမရအိမ်တော်မှာလုပ်မယ်လို့အရင်ကထွက်ပေးမယ်။အခုလွှတ်တော်ထဲမှာလုပ်မယ်ဆိုပြီးတော့လည်းဒီတရင်ထွက်လာတာရှိပါတယ်။ဆိုဥဝင်းထိန်တို့ဘက်ကဒီဟာကိုတောင်းဆိုတာပါလားရှင်။ဟိုဒီတာဝန်လွှဲပြောင်းခြင်းအခမ်းအနားကဘယ်မှာအတိအကျလုပ်ဖို့အစီအစဉ်ထားပါလဲရှင်
။ဟုတ်တယ်။သူတို့ဘက်ကစာပို့တဲ့ထဲမှာတော့လွှတ်တော်ဘက်မှာလုပ်ချင်တယ်ဆိုပြီးတော့သူတို့ကပြန်ပြီးတော့မှပြောထားတာရှိပါတယ်။ကြည့်ရဆိုတာလည်းဗျာသူတို့ဘက်ကစာနဲ့အကြောင်းကြားတဲ့တော့ကျွန်တော်တို့ကစာနဲ့အကြောင်းပြန်ထားတဲ့အခြေအနေပဲရှိသေးတယ်။အပြင်တော့ဝေထိန်တို့ဘက်ကအချိန်ဒီပေါ်မူတည်ပြီးတော့ကျွန်တော်တို့တွေ့ဆုံဆွေးနွေးမဲ့ရက်ကိုသတ်မှတ်မှာပေါ့။ဒါပေမဲ့ကျွန်တော်တို့ကပြန်အကြောင်းပြန်ထားတာကကျွန်တော်တို့မှာကနှစ်ခုရှိတယ်။တစ်ကတော့အရင်နှုံးကပါလီမန်ဒီမိုကရေစီခေတ်တုန်းကသမ္မတတာဝန်လွှဲပြောင်းတဲ့အခါနာဒီကသမ္မတအိမ်တော်မှာပဲလုပ်ခဲ့တာရှိတယ်။နှစ်ကတော့ကျွန်တော်တို့နဲ့အမေရိကန်နဲ့မတူတာကျွန်တော်တို့မှာသမ္မတရဲ့အဆောင်ကြောင်ဥပဒေရသမ္မတရဲ့ဝတ်တဲ့ဆလွေတို့ဘာလို့ဆိုတာတွေကိုလွှဲရတယ်။ဥမာပြောရင်ဟိုလက်တင်အမေရိကန်နိုင်ငံတချို့ကလုပ်တဲ့ပုံစံမျိုးပေါ့။အဲ့ဒါမျိုးလုပ်တာဖြစ်တဲ့အကြောင်းမျိုးကျွန်တော်တို့ကတော့သမရအင်တော်မှာပို့ပြီးတော့လုပ်ဖို့တင့်တော်တယ်ဆိုတော့ကျွန်တော်ပြန်ပြီးတော့အဆိုပြုထားတယ်သူတို့ဘက်ကတုံ့ပြန်ချက်တော့မရသေးဘူး
ဆိုတော့ဒီလိုအခြေအနေနဲ့တဆက်သေးပါပဲရှင်အခုဒီဖားကန့်ကြောက်ဆွေးနွေးကိစ္စနဲ့ပတ်သက်ပြီးတော့ဒီအောက်ခွန်ညွန့်ချုပ်ရရှိတရားကိုပေါ့နော်ဒီယာရူကနေထုတ်ပယ်လိုက်တဲ့ဒါတွေလည်းထွက်လာပါတယ်ဆိုတော့ဒီဖားကန့်ကြောက်ဆွေးနွေးနဲ့ပတ်သက်ပြီးတော့ယာရူကနေထုတ်ပယ်တဲ့အထိအေးအေးယူတဲ့အစ်စ်မျိုးတွေရှိအောင်မလားရှင်ဝန်ကြီးကိစ္စနဲ့ပတ်သက်ပြီးတော့ဝန်ကြီးတို့ဘယ်လိုများဆောင်ရွက်နေပါလဲရှင်
ကျွန်တော်တို့ရဲ့မူဝါဒပြန်ဖက်ကန့်ဒေတာမှာတတ်တူတွင်တူရဲ့ခါမှာဆိုင်ရန်နေရာတွေအသုံးပြုခြင်းနဲ့ပတ်သက်တဲ့ညွှန်ကြားချက်တွေရှိတယ်။နှစ်ကတော့အဲ့ဆိုင်ရန်နေရာတွေကိုကျွန်တော်တင်သွင်းတဲ့ခါမှာလိုက်နာမယ်စီကံချက်တွေရှိတယ်။အဲ့တော့ဖက်ကန့်ဒေတာမှာဆိုင်ရန်နေရာတွေပြဿနာဖြစ်တဲ့ခါမှာစုံစမ်းစစ်ဆေးထုတ်တဲ့ခါမှာအဲ့ဒါမှာမကန်လုံးမှုတွေပေါ်ထွက်လာတဲ့ကြောင့်မလို့ကျွန်တော်ကချင်းပြည်နယ်ဆိုရဖွဲ့ရဲ့အတွင်းမှုကိုကျွန်တော်တို့ထုတ်ပြတဲ့အချိန်ကျွန်တော်တို့အရေးယူထားတယ်။အကောက်ခွန်ကညွှန်ကြုံတယ်နောက်တစ်ခါစီးပွားကူတန်းကညွှန်ကြုံတယောက်ကိုလည်းအဲ့တိုင်မှာကျွန်တော်ရာထူးကနေကျွန်တော်ထုတ်ပယ်တာလုပ်ထားတယ်ဒီလိုကျွန်တော်အောက်ခွန်အောက်ကဝန်ထမ်း10ယောက်နောက်တခါစီးပွားကူတမ်းဘက်ကဝန်ထမ်း9ယောက်ပြီးတော့နိုင်ငံဝန်ထမ်းဥပဒေနဲ့ညီကျွန်တော်တို့ဝန်ထမ်းစီမံစီကံရအရေးယူတာလည်းလုပ်တာပါတ
ယ်။ဟုတ်ကဲ့ဖားကန့်ကြောက်စိန်တွင်ကိစ္စနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့အရေးယူဖို့တွေရှိအောင်မလားရှင်
။လက်ရှိတော့ကျွန်တော်တို့ခုံရုံးရဲ့စုံစမ်းတရှိကြရကျွန်တော်တို့လက်ရှိချိန်မှာဒီလောက်ပဲကျွန်တော်ယူကားသေးတယ်။နောက်ပြီးတော့ဖားကန့်ဒေသမှာလုပ်ငန်းလုပ်ငန်းဆောင်ရွက်တာတွေအားလုံးကိုစနစ်တကျဖြစ်ဖို့အတွက်တာဝန်ရှိတဲ့ဝန်ရှိဌာနတွေနဲ့နောက်ပြီးနေဆိုရတော့ချက်မှတ်ဆောင်ရွက်ဖို့ဆိုတဲ့ကိစ္စမျိုးတွေကျွန်တော်ဆက်ပြီးတော့ဆောင်ရွက်သွားမှာ
။ဟုတ်ကဲ့ဒါပေမဲ့ထောက်ပြချက်တချို့ရှိနေတာကဖားကန့်ကြောက်စိမ့်တွင်းမှာအခုလိုတရားမဝင်ဆက်ရဲနေရတွေတွင်တွင်းတော့အပြင်ပေါ့နော်ဒီကြောက်စိမ့်တွေကိုဟလာစီမင်းစည်းကမ်းတွေနဲ့မညီကြောက်စိမ့်တူးဖော်နေတဲ့အခြေအနေတွေကြောင့်ဟလာဒီမြေသာဝန်ပြုကြတာလူသေးဆုံးမှုတွေရှိရလေအများကြီးရှိလာတယ်ဟလာယာရူရီကနေထုတ်ပယ်တဲ့အထိအစင်အထိအေးအေးယူလာတဲ့အခြေအနေတွေဟာဘာကြောင့်လို့ရောပြောနိုင်မလဲရှင်ဟုတ်ကဲ
့ဟုတ်ပြီကရင်တုန်းကဆက်ရဲနေရတွေကအဲ့လိုမျိုးဟိုကမာကြီးနန်းချောင်းကနေဆက်ရဲနေရအကြီးကြီးသွန်းတာမရှိသလောက်ပဲဒီကအပြင်ရန်ကုန်ကနေပဲတမောနဲ့တင်သွင်းလာပြီးတော့မှတင်သွင်းတာမျိုးကများတာပေါ့အဲ့ဒါကြီးကတော့ရန်ကုန်ကနေစနစ်တကျအစင်းစင်စီစစ်ပြီးတော့မှကျွန်တော်တင်သွင်းတဲ့တကြောင်မလို့ဒီလိုမျိုးပြဿနာမရှိခဲ့ဘူးပေါ့နောက်မြေစာဘုံကတော့ဗျာကျွန်တော်အရင်တုန်းကလည်းဒီလိုဒီမြေစာဘုံဆွန့်ပစ်တာတွေရှိပါတယ်ဒါပေမဲ့အခုနောက်ပိုင်းကျတော့ဒီတွင်းနေနဲ့တွင်းနေကတစ်ခုနဲ့တစ်ခုနီးလာတဲ့ခါကျတော့မြေစာဘုံဆွန့်ပစ်တဲ့နေရာတွေကဝေးဝေးသွားတယ်ဝေးတဲ့ခါကျတော့မြေစာတည်တဲ့ခါမှာပိုကြီးတဲ့ကားတွေတုံးလာတယ်မြေစာဘုံတွေကပိုပြီးပမာဏကြီးမားလာတယ်အဲ့ဒီနေရာတွေကိုဝင်ပြီးတော့မှအဲ့တော့ဒီဝင်ရောက်လောက်ကင်နေတဲ့ခုနရေးမစေးကြောက်သမားတွေရတယ်များလာတယ်ကြောင့်မလို့ဒီလိုမျိုးထိခိုက်အန္တရာယ်မှုတွေဖြစ်လာတာပေါ့ဒါမှမဟုတ်အခုကျွန်တော်တို့ကတော့အဲ့ဒါရန်တရားအရေးအတွက်တွေအရွယ်စားတွေနောက်ကမြေစာဘုံဆွန့်ပစ်တဲ့အခါမှာလိုက်နာမယ်စီမံစည်းကမ်းတွေကိုတွေ့ချဆောင်ရွက်ဖို့လုပ်နေတယ်လို့မြေစာဘုံဆွန့်ပစ်တဲ့အခါမှာလည်းပတ်ဝန်းကျင်မထိခိုက်စီရောနောက်တစ်ခါဒေသခံဒီရဲ့ပါဝင်ပူးပေါင်းဆောင်ရွက်မှုတွေရဖို့တော့ကျွန်တော်တို့မူချပြီးတော့လုပ်နေပါတယ်အသေးစိတ်ကတော့တပ်တူတွေဝင်ဌာနနဲ့ဒေသဆိုင်ရာအာဏာပိုင်တွေလုပ်မှာပေါ့
ဟုတ်ကဲ့ခုလက်ရှိမှာလေပြည်တော်စုဝင်ကြီးတချို့ကဒီတိုက်ခန်းတွေတောင်းနေတဲ့တရင်တွေလည်းထွက်လာတာတွေ့ရပါတယ်ဆိုတော့ဘာကြောင့်ဒီလိုတိုက်ခန်းတွေတောင်းနေတယ်လို့ရောဝင်ကြီးတို့ပြောနိုင်မလဲရှင်ဟုတ်ကဲ
့ဟိုကျွန်တော်လည်းတွေ့ရဆိုတော့ဗျာအင်တာနက်မှာတွေ့တော့တာပါပဲမန်လေးကစိတ်ထရမဟီယာတိုက်ခန်းတွေကိုအာဝင်ကြီးတချို့တောင်းခံနေဆိုတော့ဟိုဒီရှောက်လွာတွေကိုရိုက်ထားတဲ့စာတွေကျွန်တော်တွေ့တယ်ဗျာဒါပေမဲ့အဲ့ဒါဒီမှန်ဆိုတာကတော့ကျွန်တော်လည်းကာကံရှင်တွေကိုကျွန်တော်မင်းများမလို့အတင်ပြုတ်နိုင်သေးဘူးအဲ့တော့တချို့ကရတကယ်တော့ကျွန်တော်တို့ဒီမှာရှောက်လာရှောက်တယ်ဆိုရင်ရှောက်လာပုံစံနဲ့ရှောက်တာများတယ်။အခုကတရေးတွေရောပါတယ်ဖြစ်တော့မှန်ဆိုတာကတော့ကာကန်ရှင်တွေကိုမေးကြည့်မှပဲသိမှာပဲ
။ဟုတ်ကဲ့ရှင်တစ္ဆက်သေးပါပဲရှင်အခုဒီသူရဥွှေမန်းဥဆောင်ပြီးတော့ပြည်တော်စုအဆင့်ပေါ့နော်။ဒ ဒီအထူးကိစ္စရဲ့မြန်နယ်လေလာဆန်းစစ်ရေးကော်မရှင်ကြီးကိုဒီဖွဲ့စည်းလိုက်တယ်ဆိုတော့ဒါကြန့်ခိုက်ဖွံ့ဖြိုးရေးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တဦးဟာပြည်တော်စုအဆင့်ကော်မရှင်တဦးမှတာဝန်ယူလာပြီဆိုတော့အခုပေါ်ပေါက်လာမယ့် NLD အစိုးရထဲမှာရောဒီကြန့်ခိုက်ဖွံ့ဖြိုးရေးပါတီရဲ့လူတွေဒီဝင်ကြီးအဖြစ်ဒီလိုယာတူးကြီးကြီးနေရာတွေအဖြစ်ပါလာဖို့အခြေအနေတွေရှိမလားရှင်ဝင်ကြီးတို့ဘယ်လိုများသိထားတာရှိပါလဲရှင်
တို့ရောဗျာဟိုနောင်လာမဲ့ဆိုရမှာပြည်ခိုင်မျိုးပါတီကိုနေပါမပါဆိုတော့ကျွန်တော်ပြည်ခိုင်မျိုးပါတီရဲ့ဘိုးကော်မတီဝင်တွေတော့မပါတော့ကြောင့်ကျွန်တော်လည်းမပြောနိုင်ဘူးကော။နောက်ဥွှေမန်းနဲ့ပတ်သက်လို့တော့ကျွန်တော်ကဘာမှမှတ်ချက်ပေးစရာမရှိပါဘူး။ယင်းတော့ကျွန်တော်တို့ကဥွှေမန်းနဲ့ပတ်သက်လို့မှတ်ချက်ပေးတယ်ဆိုတော့သူကဥရေပြူမန်နိုင်ရဲ့အကြီးအကဲတယောက်ဖြစ်နေတော့ကျွန်တော်တို့ကဥွှေမန်နိုင်ဘက်ကပြောစရာဆိုစရာရှိလို့သာကျွန်တော်ကပြောရတော့အခုတော့သူကတမန်ပြည်သူတမန်ပါတီဝင်ဖြစ်တဲ့ကြောင့်မို့သူရဲ့လောက်ကန်ဆောင်မှုပုံမှာတော့ကျွန်တော်တို့ဥွှေမန်နိုင်ကဘာမှမှတ်ချက်ပေးစရာမရှိပါဘူး။
ဟုတ်ကဲ့ဝင်ကြီးဦးရထုတ်အခုလိုပြပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်